အီရန်နိုင်ငံကိုတိုက်ခိုက်ခြင်းရဲ့လွတ်တော်ကိုအသည့်အရင်အသည့်ပေးအကြောင်းကြားရမယ်ဆိုတဲ့သမရရဲ့လုတ်ပိုင်ခွင့်ကိုကန့်သက်ထားတဲ့ဥပဒေမူကြောင်းကိုအထက်လွတ်တော်အနေနဲ့ပယ်ချပေးဖို့သမရဒေါ်နယ်ထရမ့်ကဗိုလ်ထုနယ်မှာတိုက်တွန်းလိုက်ပါတယ်။သူ့ရဲ့စစ်ပြုတ်ပိုင်ခွင့်အာဏာဟာတိုင်းပြည်လုံခြုံရေးအတွက်အရေးကြီးကြောင်းသမရထရမ့်ကပြောပါတယ်။တိုက်ပြည်လုံခြုံရေးအတွက်အရေးကြီးတာကြောင့်အီရန်ဝါပါဝါရီဇိုလူးရှင်းလို့ဆိုတဲ့ဥပဒေမူကြမ်းကိုအထက်လွတ်တော်အနေနဲ့ထောက်ခံမဲ့မပေးဖို့သမရထရမ့်က Twitter လူမှုကွန်ရက်ကတဆင့်ရေးသားလိုက်တာပါ။အီရန်နဲ့ပတ်သက်လို့ကောင်းမွန်စွာကင်တွယ်ဆောင်ရွက်နိုင်တာကြောင့်ကိုယ့်ဘက်ကအားနည်းချောင်းပြဖို့အချိန်မဟုတ်ကြောင်းလဲသမရထရမ့်ကပြောပါတယ်။အီရန်ကအထင်ကြီးရဗိုလ်ချုပ်ကြီးကာစင်ဆိုလီမာနီကိုတပ်ဖြတ်လိုက်တဲ့အပေါ်အမေရိကန်ပြည်သူတွေကထောက်ခံကြောင်းလဲထရမ့်ကသူ့ရဲ့ Twitter မှာရေးသားထားပါတယ်။အီရန်ဗိုလ်ချုပ်ဘက်ဒါလီဇေကအထွတ်မှာလှုပ်ကြံတပ်ဖြတ်ဖို့သမရထရမ့်ကပြီးခဲ့တဲ့လအတွင်းအမိန့်ပေးခဲ့တာဖြစ်ပါတယ်။အဲ့ဒီဥပဒေမူကြောင်းကိုအထက်လွှတ်တော်ကကြာသပတေးမှာမဲခွဲဆုံးဖြတ်ကြမယ်လို့မျှော်လင့်ရပြီးအမတ်တရားရှိတဲ့အထက်လွှတ်တော်အတွင်း Republican အမတ်3ဦးက Democrat 49ဦးနဲ့ပူးပေါင်းမဲပေးလိမ့်မယ်လို့ခန့်မှန်းပြောဆိုနေကြပါတယ်။အခုအထက်လွှတ်တော်မှာရောက်နေတဲ့ဥပဒေမူကြောင်းဟာစစ်ကျင်ကြရေးဆိုင်ရာကိစ္စရပ်တွေမှာလွှတ်တော်ရဲ့လုတ်ပိုင်ခွင့်အပြည့်အဝကိုပြန်လည်ရယူလိုက်ခြင်းဖြစ်ကြောင်းဒီဥပဒေမူကြောင်းကိုပူးတွဲအဆိုပြုခဲ့တဲ့ Democrat အထက်လွှတ်တော်မှ Tim Kaine ကပြောပါတယ်။